Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇူလိုင်လ10ရက်တောက်ချာနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Line 24 40 51နဲ့ Line လာမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ပူးတွဲထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တောက်ကြမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျမသင်္ကီထိုက်ပါ။ဒီမနက်ခင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါမယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအာဏာရပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်လိုက်ပေမဲ့ပါတီခေါင်းဆောင်တဲ့ရွေးကောက်ပြင်းမြောက်ပြီးတဲ့အချိန်ထိဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူမယ်လို့ပြောဆိုထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီရဲ့မြန်မာခီးစဉ်ကြောင့်အာဆီယံရဲ့မြန်မာအရေးကြိုးပမ်းမှုတွေကိုထိခိုက်မှာကိုစိုးရိမ်နေကြတယ်လို့ South China Morning Post ကဖော်ပြပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲဒီနောက်သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးပါမယ်။အဲဒီအထက်ကကြားရမှာတကူကတော့
ဆိုင်ဝဲပြည်တော်ဒီမျိုးဆိုရင်တော့ဒါပလဲမြို့နယ်မှာတော့နည်းရရှိသွားတယ်ခင်ဗျာ။ညာရောနေရောဖြစ်နေပေါ့နော်။ခုလည်းဆက်လက်ပြီးတော့ဖြစ်နေတော့ဗျာ။
စကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF တွေတိုက်ပွဲပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားရမှာပါ။အဲဒီနောက်ဗြိတိန်နိုင်ငံကနိုင်ငံရေးအပြောင်းလဲနဲ့ယူကရိန်းစစ်ပွဲအပေါ်တက်ရောက်မှုဩစတြေးလျနိုင်ငံမှာရည်ကြီးနေတဲ့အကြောင်းအဲဒီဩစတြေးလျမှာပဲပြားမွေးမြူရေးလုပ်ငန်းအကြောင်းစတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေအနေနဲ့ကတော့မြမအရေးသုံးသပ်ချက်ကျမရင်းနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေစာရာတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီနောက်ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တည်ကြီးထိုင်းနဲ့ကျွန်တော်ပူရဲပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်ကွန်ဆာဗေးတစ်အစိုးရအဖွဲ့ရင်းအကြီးအကျယ်အရင်းနှီးမှုနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်မဲ့အကြောင်းကြားသာပရင်းနေမှာကြေညာလိုက်ပြီးပါတီခေါင်းဆောင်အသစ်မရွေးခောက်ရသေးချင်းချီဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူမဲ့အကြောင်းပြောဆိုထားပါတယ
် It is clearly now the will of the Parliamentary Conservative Party
သူရဲ့ conservative party မှာခေါင်းဆောင်တဲ့ရရှိရေးသဘောဆန္ဒရှင်းရှင်းလင်းလင်းရှိနေကြောင်းဝန်ကြီးချုပ်ဂျွန်ဆင်ကပြောခဲ့တာပါဝေဖန်သူတွေကတော့ဝန်ကြီးချုပ်အမျက်ဆုံးနှုတ်ထွက်တင်တယ်လို့ပြောနေကြပေမဲ့လည်းနိုင်ငံခေါင်းဆောင်အဖြစ်ဆက်လက်ရှိနေမယ့်အကြောင်းဝန်ကြီးချုပ်ကပြောပါတယ်ဝန်ကြီးချုပ်ဂျွန်ဆင်နှုတ်ထွက်ရေးတောင်းဆိုမှုတွေအတွင်းအစိုးရအဖွဲ့တွင်ကဝန်ကြီးတွေအပါအဝင်အစိုးရတာဝန်ရှိသူ50လောက်ရာထူးကနှုတ်ထွက်ကြပြီးနောက်မှာအခုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်ဘဲချိန်မှာရာထူးကနှုတ်ထွက်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။သူနှုတ်ထွက်တာကြောင့်ကွန်ဆာဗေးတစ်ပါတီတွင်မှခေါင်းဆောင်တဲ့ရွေးချယ်ရေးအတွက်ပါတီတွင်ရွေးကောက်ပွဲတဲ့တက်ကိုချင့်ပါရမှာဖြစ်ပြီးပါတီခေါင်းဆောင်တဲ့ကဝန်ကြီးချုပ်တဲ့ဖြစ်လာမှာပါ။ပါတီဝင်အတော်များများကခေါင်းဆောင်တဲ့နေရာကိုမှန်းထားကြတာနဲ့အတူပဲဒီလုပ်ငန်းစဉ်ကလည်းသတင်းပတ်နဲ့ချီကြားမြင့်နိုင်ပါတယ်ရှင်။
ရုရှားကိုအတူတဲ့အနေနဲ့ပင်လယ်နဲ့တဲကစနက်အိုင်လန်မွေကျွန်းပေါ်မှာယူကရိန်းကကြားသာပရင်းနေမှာနိုင်ငံတော်အလံကိုလွတ်နေခဲ့ပြီးမဲ့ရုရှားတပ်တွေကချက်ချင်းတုံ့ပြန်တိုက်ခိုက်ခဲ့တာကြောင့်ယူကရိန်းစခန်းမှာထိခိုက်ပျက်စီးမှုတွေရှိပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ယူကရိန်းကိုကျူးကျော်ခဲ့တဲ့6လကျော်အတွင်းယူကရိန်းနိုင်ငံရဲ့ပင်လယ်နဲ့စိတ်ကအိုဒစ်ဆာရဲ့တောင်ဘက်86မိုင်အကွာအဝေးကမွေကျွန်းငယ်လေးကိုထိန်းချုပ်လိုက်ကြောင်းနှစ်ဖက်စလုံးကပြောဆိုခဲ့ပါတယ်။စစ်ပွဲစတင်ချိန်လောက်ကစရုရှားတပ်တွေသိမ်းပိုက်ခဲ့တဲ့အဲ့ဒီကျွန်းကိုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီကျွန်းကနေစိတ်စေတနာကောင်းတဲ့သူတို့တပ်ဖွဲ့တွေရုတ်သိမ်းပေးတာလို့ရုရှားကပြောဆိုပါတယ်။ကြာသာပတင်းတွေကတော့ပျို့ပြက်နေတဲ့အဆောက်အုံကွက်လက်အနီးမှာယူကရိန်းတပ်ဖွဲ့ကနိုင်ငံတော်အလံကိုစိုက်ထူခဲ့ပါတယ်။ဒီလိုယူကရိန်းအလံစိုက်ထူနိုင်တဲ့အောင်မြင်မှုမျိုးတွေဟာမကြာခင်လတွေမှာနိုင်ငံတဝန်းထက်ခါထက်ခါဖြစ်လာလိမ့်မယ်လို့လဲယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာရာမတ်ကပြောဆိုပါတယ်။ဒါပေမဲ့လဲအော်ဒစ်ဆာဒေသအုပ်ချုပ်ရေးပြောရေးဆိုခွင့်ရှိသူကွာဟေးဘရက်ချော့ကတော့ရုရှားရဲ့လက်နက်ကြီးတွေကမွေကျွန်းကိုပစ်ခတ်မှုကြောင့်အဲ့ဒီမှာရှိတဲ့သင်္ဘောကျင်းပျက်စီးသွားတယ်လို့ပြောဆိုပါတယ်။ဒီတော့အတွင်းယူကရိန်းအရှေ့ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာ ရုရှားသမ္မတပူတင်ကအနောက်အုပ်စုနိုင်ငံတွေဟာစစ်ပွဲကိုပုံမကြာရှည်အောင်ယူကရိန်းနိုင်ငံကိုလက်နက်တွေဇက်တိုက်ပေးပို့နေတယ်လို့စွပ်စွဲလိုက်ပါတယ်။ဒါအပြင်ယူကရိန်းကိုတိုက်ခိုက်ရမှာပြင်းပြင်းထန်ထန်ဘာတစ်ခုမှမစတင်ရသေးဘူးဆိုတာကိုအားလုံးသိထားတင်တယ်လို့ရုရှားပါလီမန်မှာသူကပြောပါတယ်။ရုရှားအနေနဲ့တွဲဆုံဆွေးနွေးဖို့အစီအစဉ်ရှိကြောင်းကြေညာခဲ့ပြီးအဲ့ဒါကိုညင်းဆန်ကြသူတွေဟာကြားလေကျွန်တော်တို့နဲ့သဘောတူညီမှုရရှိဖို့ခက်ခဲလေလို့သူကပြောပါတယ်။အနောက်နိုင်ငံတွေရဲ့ပိတ်ဆို့တိုက်ခတ်မှုတွေဟာလည်းထိရောက်မှုမရှိဘူးလို့ရုရှားသမ္မတကပြောဆိုခဲ့ပါတယ်ခင်ဗျာ
။ရုရှားနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဖမ်းဆီးခံထားတဲ့အမေရိကန်ဘတ်စကတ်ဘောကစားသမားကစေးကြောက်စီလက်ဝယ်ထားရှိမှုနဲ့အပြစ်ရှိကြောင်းရုရှားတရားခွင်မှကြားသာပြင်းတွေကဝန်ခံလိုက်ပါတယ်။အပြစ်ရှိကြောင်းဝန်ခံပါတယ်။ဒါပေမဲ့လည်းဥပဒေချိုးဖောက်ဖို့ဆန္ဒမရှိခဲ့ပါဘူး။မရည်ရွယ်ခဲ့ပါဘူးလို့အသက်32နှစ်အရွယ်အမေရိကန်ဘတ်စကတ်ဘောကစားသမားဘရစ်တနီဂရင်နာကအင်္ဂလိပ်လိုပြောခဲ့တာကိုတရားရုံးအတွက်ရုရှားဘာသာပြန်ဆိုခဲ့ပါတယ်။နောက်ပိုင်းမှာဖြောင့်ချက်ပေးလို့ကြောင်းပြင်ဆင်ချိန်လိုကြောင်းလည်းသူမကထပ်လောင်းပြောပါတယ်။ရုရှားမှာပါပွဲစဉ်တွေကစားခဲ့တဲ့အမေရိကန်အမျိုးသမီးဘတ်စကတ်ဘောကစားသမားအကျော်မော်ဂရီနာဟာထောင်ဒဏ်10နှစ်ထိကြာခံရနိုင်ပါတယ်။သူမကိုတော့ဇူလိုင်လ14ရက်နေ့မှာထပ်ပြီးတော့ရုံးထုတ်မှာပါ။ဖေဖော်ဝါရီလမှာသူမအမှုကိုစတင်ကြားနာခဲ့တာဖြစ်ပြီးဇူလိုင်လ9ရက်နေ့ကြာသာပြင်းနေ့မှာပြန်ဆတာဖြစ်ပါတယ်။ရုရှားမှာတစကံအဖြစ်ထိမ့်သိမ်းခံထားတဲ့ဒါမှမဟုတ်လဲဖမ်းခံထားရတဲ့သူမနဲ့တခြားသောအမေရိကန်အလုံးအတွဲအမေရိကန်သမ္မတဂျိုးဘိုက်ဒင်ဘက်ကတတ်နိုင်သမျှအလုံးဆောင်ရွက်ပေးဖို့တိုက်တွန်းထားတဲ့စာတစောင်ကိုလည်းဂရီနာကတနင်္လာနေ့တုန်းကပေးပို့ပါတယ်။သမ္မတဘိုက်ဒင်အဲ့ဒီစာကိုဖတ်ရှုပြီးကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကအင်ကာနေ့မှာပြောပါတယ်။သူမရဲ့ကိုယ်စားလှယ်တွေကလည်းစာပါအကြောင်းအရာတချို့ကိုတနင်္လာနေ့မှာမျှဝေပါတယ်။ရုရှားတာဝန်ရှိသူတွေကတော့သူမရဲ့အမှုကိစ္စမှာတင်းတင်းမာမာရှိနေစေဖြစ်ပါတယ်ရှင်။
အရေးအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်တုန်းကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲအစပိုင်းမှာတရုတ်နိုင်ငံအပေါ်ကောက်ခံခဲ့တဲ့အခွင့်အရေးချမှုတချို့ကိုလက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြန်လည်ရုပ်သိမ်းဖို့အစောဆုံးဒီတစ်ပတ်ထဲမှာကြေညာကောင်းကြေညာနိုင်ပါတယ်။အမေရိကန်စားသုံးသူတွေကြုံတွေ့နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုရောကြရေးဆောင်ရွက်နေတယ်လို့အစိုးရကပြောကောင်းပြောဆိုပေမဲ့တကယ်လက်တွေ့မှာတော့ကြီးကြီးမားမားအကျိုးသက်ရောက်မှုရှိမှာတော့မဟုတ်ပါဘူး။အမေရိကန်လွတ်လပ်ရေးနှစ်ပြီးခဲ့တဲ့သတင်းပတ်ကုံအားလိုက်ရကာလမှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရအဖွဲ့အတွင်းအခြေတင်ဆွေးနွေးနေကြဆဲဖြစ်တဲ့အကြောင်း Wall Street Journal နဲ့ Bloomberg Media တို့ကဖော်ပြကြပါတယ်။ဖြစ်နိုင်ခြေရှိတာကတော့နိုင်ငံတော်လုံခြုံရေးနဲ့မသက်ဆိုင်တဲ့တချို့ပစ္စည်းတွေအပေါ်အခွင့်အရေးချမှုကိုချက်ချင်းရုပ်သိမ်းပေးမယ်လို့ခန့်မှန်းနေကြပါတယ်။နောက်ပိုင်းမှာလည်းစီးပွားရေးလုပ်ငန်းတွေကအခွင့်ကင်းလွတ်ခွင့်ပေးဖို့ရှောက်ထားချက်တွေအပေါ်မူတည်ပြီးရှော့ပေါ်ပေးမယ်လို့လည်းခန့်မှန်းရပါတယ်။အစိုးရအနေနဲ့ခန့်မှန်းချေဒေါ်လာ10ဘီလီယံလောက်တန်ဖိုးရှိတဲ့အကောက်ခွန်တွေကိုချက်ချင်းရုပ်သိမ်းဖို့စဉ်းစားနေတယ်လို့ Political Journal မှာလည်းဖော်ပြခဲ့ပါတယ်။ဒီသတင်းသာမှန်ကန်ခဲ့ရင်သမ္မတဒေါ်နယ်ထရန့်လက်ထက်တုန်းကတရုတ်အပေါ်အခွင့်အရေးချထားတဲ့ဒေါ်လာ380ဘီလီယံတက်စာရင်မပြောပါတော့အောင်နေပါနေပါသေးတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိ524kHz 1233540kHz 4513kHz 5859နဲ့190kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့မြန်မာနိုင်ငံခီးစဉ်ကြောင့်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာရေးဂျိုးပတ်မှုတွေကိုထိခိုက်မှာစိုးရိမ်နေကြောင်း South China Morning Post ကဖော်ပြပါတယ်။မြန်မာအကြက်အတဲပြဿနာကိုဖြေရှင်းတာမှာစစ်ကောင်စီရဲ့အစီအစဉ်ကိုထောက်ခံရေးနဲ့ပုံမှန်ပြန်ဆက်ဆံဖို့အာဆီယံကိုဖိအားပေးတာတွေရှိတယ်လို့လည်းအကဲကတ်တွေရဲ့ပြောကြားချက်ကိုကိုကဖော်ပြထားတာပါ။မဲခေါင်ဒေတာတွေနိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးများအစီအဝေးကိုမြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ကပူရဲဥဆောင်ချင်းပါရာမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်ခဲ့တာပါ။ပုဂံမှာချင်းပါတဲ့မဲခေါင်လန်ချန်းပူပေါင်းဆောင်ရွက်ရေးအစီအဝေးကိုတရုတ်နိုင်ငံမှာချင်းပါမယ်ဆိုရင်ဖြစ်နိုင်ပေမဲ့မြန်မာနိုင်ငံမှာချင်းပါခဲ့တဲ့အချက်ကိုလည်းအမေရိကန်ငြိမ်းချမ်းရေးအင်စတီကျူကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေးဆင်ထာဝါကထောက်ပြပါဗျ။ အစည်းအဝေးကိုတရုတ်နိုင်ငံခြားရေးဝန်ကြီးအပါအဝင်ဒေသရင်းနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့အစိုးရကိုအသိအမှတ်ပြုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအစည်းအဝေးမတိုင်ခင်မှာပြောပါတယ်။ဒါပေမဲ့လည်းဆီယနာသိမ့်ပြီးနောက်ပိုင်းပထမဆုံးအချိန်အဖြစ်မြန်မာနိုင်ငံကိုပြီးခဲ့တဲ့စနေနေ့ကရောက်ရှိခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဟာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လူသီးရှင်ကြားတွေ့ဆုံမှုတော့မရှိပါဘူးရှင်။
မြန်မာနိုင်ငံဘက်မှာအိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်ပြီးမကြေမနက်ဖြစ်ကစူပူစန္ဒပြမှုတွေဖြစ်ပေါ်နေတဲ့မနီပူပြည်နယ်ပိုရေးမြို့ကိုအရေးပေါ်အမိန့်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ကအိန္ဒိယနိုင်ငံပိုရေးမြို့မှာဒေသခံတွေစန္ဒပြခဲ့ကြတယ်လို့မြန်မာနိုင်ငံဘက်နေဆက်ချန်စူးရုပ်အနီးကနန်းဖာလုံကျေးရွာဘက်ကရဲကင်းတစ်ခုကိုလည်းမီးရှို့ခဲ့ပါတယ်။အဲဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံဘက်ကနေမိုးရေးမြို့ကိုနေ့စဉ်ဈေးရောင်းဈေးဝယ်တွေမလာကြတော့ဘူးလို့မိုးရေးဒေသခံကုကီးအမျိုးသမီးတူကပြောပါတယ်
။မြန်မာပြည်ကလူတွေတယောက်မှဈေးရောင်းဈေးဝယ်လာတဲ့လူတယောက်မှမလုပ်မရဘူးပေါ့။အဲ့ဒါမနေ့ကတည်းကတော့တယောက်မှသူတို့ဝင်ဆွမပေးဘူး။ဟိုဒီနေဆက်ဖက်မှာလည်းအာမေတွေပေါ့နော်။အာမေတွေရှိတယ်။ပထမတော့အဲ့လိုမျိုးသွားတာလာတာတော့မရဘူးပေါ့
။မနီပူပြည်နယ်ဝင်းကြီးကျုပ်N Viren Singh ကတော့နှစ်နိုင်ငံအာဏာပိုင်တွေအချင်းချင်းချိတ်ဆက်တောင်းဆိုတာတွေရှိနေကြောင်းသတင်းမီဒီယာတွေကပြောပါတယ်မြန်မာစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့အိန္ဒိယနိုင်ငံသား2ဦးကိုတပ်ဖြတ်ခံရမှုဟာစုံစမ်းစစ်ဆေးပြီးဒါဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့တစ်ခုကလုတာဖြစ်တယ်လို့အပြစ်တင်ပါတယ်တမူးမျိုးမှာအသက်ခံရတဲ့အိန္ဒိယနိုင်ငံသား2ဦးကတော့တမီးလူမျိုးပီမိုဟန်28နှစ်နဲ့ M အယာနာ35နှစ်တို့ဖြစ်ပြီးသူတို့ကိုဖြူစော်ရီအဖွဲ့ကတပ်ဖြတ်ထားတာလို့ဒေတာတွင်သတင်းမီဒီယာတွေကရေးသားဖော်ပြကြပါတယ်ခင်ဗျာ
အမေရိကန်အမိငယ်လုံခြုံရေးဝန်ကြီးဌာနကအမျိုးသားနှစ်ဦးဟာအမေရိကန်ပြည်တော်စုတွင်းမှာတရုတ်အစိုးရနဲ့သဘောထားကွဲသူတွေကိုထောက်လှမ်းနှိပ်ကွပ်ရေးတရုတ်အစိုးရကိုစားဆောင်ရွက်နေတဲ့နိုင်ငံဖြတ်ကျော်ဖိနှိပ်ရေးဂျန်စီသူတွေလို့ပြည်တော်စုဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကပြောဆိုလိုက်ပြီးသူတို့နှစ်ဦးကိုအစိုးရရှင်းနေတွေကတရားစွဲလိုက်ပါတယ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့ပြည်နယ်တန်ပေးရေးဆိုင်ရာတာဝန်ရှိသူအဖြစ်မင်းနီဆိုတာမှာ15နှစ်ကြာတာဝန်ထမ်းခဲ့တဲ့ခရစ်မီလာနဲ့အငိမ့်စားဝန်ထမ်းလက်ရှိမှာတော့ကယ်လီဖိုးနီးယားမှာအလွတ်ဆုံးထောက်အဖြစ်လုပ်နေတဲ့ဒဲရစ်ထေလာတို့ကိုတရားစွဲတာဖြစ်ကြောင်းအမေရိကန်တရားရေးဌာနကကြာတာပရိနေမှာပြောပါတယ်သူတို့ကိုဒီအမျိုးသားနှုတ်နဲ့တခြားသူ၃ဦးတို့ဟာတရုတ်ထောက်လှမ်းရေးတဲ့အဖြစ်ဆွဆွဲခံထားတဲ့အတိုင်းဆောင်ရွက်ခဲ့ကြတာမှပြစ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့တရားစွဲဆိုချက်ကိုခုံတမာတိအဖွဲ့တစ်ခုကဗုဒ္ဓဟူးနေ့မှာဆုံးဖြတ်ခဲ့ကြတာဖြစ်ကြောင်းလည်းတရားရေးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ယူကရိန်းစစ်ပွဲပထမ၃လအတွင်းမှာတကဘာလုံးမှာလောင်စာနဲ့အစားအစာဈေးနှုန်းတွေမြင့်တက်ခဲ့ပြီးငွေကြေးဖောက်ပွားမှုတွေစံချိန်တင်ဖြစ်လာကလူတန်းပေါင်း80တန်းလောက်ကိုဆင်းရဲတွင်းကိုတွန်းပို့ခဲ့ကြောင်းကုလသမဂ္ဂလေးလာမှုတရက်ကကြာတာပရိနေကဖော်ပြထားပါတယ်ဖွံ့ဖြိုးဆဲနိုင်ငံပေါင်း159နိုင်ငံကိုလေးလာသုံးသပ်ချက်အရကုန်စည်နှုန်းကြီးမြင့်တာဟာကမ္ဘာပေါ်ကအစင်းရဲဆုံးအိမ်တောင်စုတွေအပေါ်ချက်ချင်းဆိုးဝါးတဲ့တက်ရောက်မှုတွေဖြစ်ပွားစေတဲ့အကြောင်းဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အကြီးအကဲအချင်းစတိန်နာကပြောပါတယ်ကိုဗစ်ကာယောဂါကြောင့်တွာလာလှုပ်ရှားမှုတွေကန့်သက်ခံခဲ့ရပြီးတနစ်ခွဲအကြာမှာယူကရိန်းပေါ်ရုရှားကျူးကျော်စစ်ကြောင့်စီးပွားရေးဆိုင်ရာအကြက်တွဲတွေဖြစ်ပေါ်လာခဲ့တယ်လို့အဲ့ဒီလေလာချက်မှာဖော်ပြထားပါတယ်။ကိုဗစ်ကာယောဂါကြောင့်လည်းလူပေါင်း125သန်းလောက်ဟာလည်းဆင်းရဲတွင်နေကြောက်ခဲ့ကြောင်း UNDP အကြီးအကဲကပြောဆိုခဲ့ပါတယ်ခင်ဗျာ။ဒီကနေ့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကျွန်တော်ကပြောပြပေးတာပါ။ VOA အမေရိကန်တန်ကဂျူလိုင်လ10ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစပြီးသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါတော့မယ်။ပထမအဦးဆုံးစကိုင်းတိုင်းဘက်ကသတင်းကိုကြားကြရမှာပါ။စကိုင်းတိုင်းဒေသကြီးပလဲမြို့နယ်မှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပြီးနေအိမ်တွေမိရှုခံရတယ်လို့အယက်သားနှစ်ဦးလည်းသေဆုံးခဲ့ပါတယ်။မင်းကြီးမြို့မှာလည်းစစ်ကောင်စီကနယ်မြေရှင်းလင်းနေတာကြောင့်အယက်သား900နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမုံကပြောပြပေးပါခင်ဗျာ
။စကိုင်းတိုင်းဒေသကြီးပလဲမြို့နယ်ကမွေးတုံကျွရအနီးမှာဇွန်လ6ရက်နဲ့9ရက်တို့မှာ စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတာပါ။ဇွန်လ9ရက်ကြာသပတေးနေ့မှာတော့မင်းရွာနဲ့မွေးတုံကျွာကနေအိမ်တွေကိုစစ်ကောင်စီတပ်တွေကမီးရှို့သွားတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါရတယ်။စစ်ကောင်စီကထွက်သွားပြီးတဲ့နောက်မှာမင်းရွာကအသက်60အမျိုးသား2ဦးနဲ့မွေးတုံကျွာကကျွာသား2ဦးမီးလောင်သိမ်းဆုံးနေတဲ့ရုပ်အလောင်းတွေကိုတွေ့ရှိရတယ်လို့ပြောပါရတယ်။ဒီအခြေအနေနဲ့ပတ်သက်လို့ပလဲမြို့နယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကအခုလိုပြောပါရတယ်။
တိုင်ဝဲဆိုတာဒီမျိုးဆိုရင်တော့ဒါပလဲမြို့နယ်မှာတော့နည်းရရှိသွားရဲ့ခင်ဗျာ။ညာရောနေရောဖြစ်နေပေါ့နော်။ခုလက်ဆက်လက်ပြီးတော့ဖြစ်နေတော့ကြီး။ဘိုင်းတော်မှာမွေးတော်ရွာကိုဝင်လာတော့မွေးတော်ရွာကိုမင်းရနေနေနေပြီးတော့ကျွန်တော်တို့ညအစ်တညာလုံးတိုက်ပွဲပြင်းထန်တာဖြစ်ခဲ့တယ်။ဟုတ်ကဲ့နည်းရရှိပြီဒီနေ့ဒီကောင်နေ၈နာရီထိုးလောက်မှာမွေးတော်ရတောင်းပတ်မှာမင်းရွာဆိုတာရှိတယ်ဗျာ။အဲမင်းရွာကိုဒီကောင်နေဝင်ရောက်ပြီးတော့မီးရှို့လိုက်တယ်။ရှို့လိုက်တဲ့ခါမှာအင်ဂျီရတဲ့ငွေကြီးပြေသွားက60ကျော်အိမ်ပါသွားတယ်ခင်ဗျာနော်ဒီတစ်ယောက်ကအထက်မှာမိတဲ့မှာတတ်ခံလိုက်ရတယ်မိမကိုမိချုပ်ပြတဲ့အချိန်မှာပဲဟောရတကနောက်ဘက်ကဝိရုံကိုတကအဲ့ဒီရွာကိုဆက်ပြီးတော့ရှို့လိုက်တယ်ခင်ဗျာအဲ့ဒီရွာမှာလည်းအင်ဂျီ40ပါသွားတယ်အဲ့ဒီမှာလည်းဒီတစ်ယောက်ဥတင်ဖေးဆိုတဲ့လူကြီးတစ်ယောက်မိတဲ့မှာပါသွားလာတယ်ဒီလူမျိုးမိတဲ့မှာပါသွားတယ်မိရွာတစ်ယောက်ဝိရုံတစ်ယောက်ခင်ဗျာ
မွေးတုံကျွာဟာဒုတိယအကြိမ်ထက်ရှို့ခံရတာဖြစ်ပြီးအခုတခါအောင်မိရှို့ခံရတဲ့နေအိမ်တွေဟာပထမအကြိမ်မီးတဲပါသွားတဲ့နေရာတွေမှာပြန်လည်ဆောက်လုပ်ထားတဲ့နေအိမ်တွေလည်းဖြစ်ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။စကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာကအင်လှနဲ့ရာကျွော်တို့ကိုဇွန်လ6ရက်မနေ့ပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်လာလို့ဒေသခံတွေထွက်ပြေးသိမ်းရှောင်နေရတယ်လို့ဒေသခံသူကပြောပါတယ
်။ဟုတ်ကဲ့မင်းကြီးရှင်းလာလောက်တာကသူတို့ကဟုတ်ကဲ့ဟွာကြအင်မလာတူဟွာရရားဝင်လာရအဲ့နှစ်ရောဝင်လာရဧဒကန်600ပြိမ900လောက်တည်းရှိတယ်ဗျခုပြင်ရတာဗျတော့ကြောင့်မှရှောင်ပိတ်နေရတာဗျတော့ဘယ်လိုမှရှိဘူးဗ
ျမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်2022ခုနှစ်ဇွန်လ28ရက်နေ့အထိစစ်ဘေးရှောင်ဦးရေ935,800ရှိတယ်လို့ UNOCHA မြန်မာကကောက်ယူထားတဲ့စည်းနေအရာသိရပါတယ်ခင်ဗျာ
စကိုင်းတိုင်းထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုရဲမွန်ပြောပြပေးတာပါဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါကိုထုတ်လွှင့်ပေးပါမယ်ပထမဆုံးဗြိတိန်နိုင်ငံဘက်ကသတင်းကိုကြားရမှာပါဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကရာထူးကနှုတ်ထွက်ကြောင်းကြာတာပရင်းနေကကြေညာလိုက်ပြီးနောက်ပိုင်းမှာတော့ဗြိတိန်ဝန်ကြီးချုပ်သစ်တဦးအစားထိုးရာထူးရယူပြီးချိန်မှာလဲရုရှားချူချော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းကိုဗြိတိန်ဘက်ကခိုင်ခိုင်မာမာဆက်လက်ထောက်ခံဖို့မျှော်လင့်တဲ့အကြောင်းယူကရိန်းကပြောဆိုလိုက်ပါတယ်ဗြိတိန်ရဲ့ယူကရိန်းအတွက်ထောက်ပံ့ကူညီမှုတွေလည်းအပြောင်းအလဲဖြစ်မှာမဟုတ်ကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်မတ်တိန်ဂီထိုက်ကပြောပြပေးမှာပါ
ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာကနေနှုတ်ထွက်ပေးမယ်လို့ကြာတာပရိနေမှာကြေညာပါတယ်ပါတီခေါင်းဆောင်တဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုအခုစတင်နေပြီးကောင်းဆောင်တဲ့တက်မလာခင်အထိဒီတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်သွားမယ်လို့လဲဝန်ကြီးချုပ်ဂျွန်ဆင်ကဒေါင်းနင်းလန်နေအိမ်ရှိမှာမင်ကွန်ပြောခဲ့ပါတယ
် It is clearly now the will of the parliamentary conservative party that there should be a new leader
ပါတီမှာကောင်းဆောင်တဲ့ဝန်ကြီးချုပ်တဲ့ပြောင်းတင်နေဆိုတဲ့ကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်များရဲ့သဘောဆန္ဒရှင်းရှင်းလင်းလင်းဖြစ်သွားပါပြီ
ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းကတော့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ရဲ့ယူကရိန်းအပေါ်ထောက်ခံမှုတွေကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကခေါင်းဆောင်အုပ်တယ်လီဖုန်းဆက်ဆင်မှာပြောပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်နှုတ်ထွက်တဲ့အကြောင်းကိုဝန်내စွာကြားသိရပါတယ်။သူရင်မဟုတ်ဘဲယူကရိန်းလူမှုအတိုင်းဝိုင်းတစ်ခုလုံးကလည်းဗြိတိန်ဝန်ကြီးချုပ်ကိုစာနာပါကြောင်းယူကရိန်းသမ္မတယုံရဲ့ကြေညာချက်မှာပြောပါတယ်။ဗြိတိန်အနေနဲ့ယူကရိန်းကိုဆက်လက်ထောက်ခံပံ့ပိုးသွားမယ်ဆိုတာကိုယုံမှတန်တရားမရှိချောင်းဒါပေမဲ့လည်းဝန်ကြီးချုပ်ဂျွန်ဆင်ရဲ့ဥဆောင်မှုနဲ့ဩဇာကြောင့်ဒီဆောင်ရွက်ချက်ကပိုပြီးတော့ထူးခြားစေတယ်လို့ယူကရိန်းသမ္မတယုံရဲ့အကြီးအကဲချက်ကဖော်ပြပါတယ်ရုရှားကျူးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းကိုအနောက်နိုင်ငံတွေရဲ့ထောက်ခံပံ့ပိုးမှုတွေကိုရုရှားကတော့ပြက်ရယ်ဖြူပါတယ်လစ်ဘရယ်အစိုးရတွေဟာနိုင်ငံရေးအယူဝါဒရည်ရနဲ့စီးပွားရေးပြဿနာကြီးတွေနဲ့ကြုံနေရတယ်ဆိုတာလူတိုင်းသိမြင်နေကြပါတယ်ဗြိတိန်ရဲ့သက်တမ်းဝက်အခြေအနေဟာစိုးရိမ်စရာဖြစ်ပါတယ်ထိမနိုင်သိမရဝယုံတုံကစောက်ထိုးဆင်းနေတယ်ဆိုပြီးကျွန့်ကျင်သူတွေကဖော်ညွှန်းကြပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရမာရီယာဇာခါရိုဗာကပြောသွားတာဖြစ်ပါတယ်ရုရှားသမ္မတရုပ်ပြောခွင့်ရဒမက်ထရီပက်စကော့ကတော့
ဘွန်နိုချင်းနတ်စနီလူဘစ် 没有多少。
ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ကရုရှားကိုအလုံးမှမနှစ်သက်သူဖြစ်သလိုရုရှားကလည်းသူ့ကိုမကြိုက်ပါဘူးလို့ပြောသွားတာပါဗြိတိန်ဆိုရာတွင်နိုင်ငံရေးရှုပ်ထွေးမှုကြောင့်ယူကရိန်းအပေါ်ဗြိတိန်ရဲ့ထောက်ခံပံ့ပိုးမှုထိခိုက်စရာမရှိဘူးလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဘင်ဝေါ်လစ်ကဇူလိုင်လ9ရက်နေ့ကြားသာပရိနေမှာပြောပါတယ်
You know the assistance Ukraine we give is not just one person
ကျွန်တော်တို့ယူကရိန်းကိုပေးနေတဲ့အထောက်ပံ့တွေဟာလူသူတယောက်ကပေးနေတာမဟုတ်ပါဘူးကျွန်တော်ကပေးနေတာလည်းမဟုတ်ပါဘူး။ဝန်ကြီးချုပ်ကပေးနေတာလည်းမဟုတ်ပါဘူး။အားလုံးရဲ့ကြိုးပမ်းမှုဖြစ်ပါတယ်
။ဗြိတိန်နိုင်ငံ EU ထဲကနှုတ်ထွက်နိုင်ခဲ့တာအပါအဝင်သူ့အစိုးရလက်ထက်မှာအောင်မြင်ခဲ့တဲ့ကိစ္စတွေအတွက်ဂုဏ်ယူသလိုဆောင်ရွက်နိုင်ခြင်းမရှိတဲ့ကိစ္စတွေအတွက်လည်းစိတ်မကောင်းဘူးလို့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ကကြာသာပတိနေ့မင်ကွန်းမှာထည့်သွင်းပြောပါတယ်။ဥရောပသမဂ EU ရဲ့ Brexit ကိစ္စညှိနှိုင်းရေးမှူးဟောင်းမိုက်ကယ်ဘာနီယာကတော့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်နှုတ်ထွက်မှုဟာဆိုရင်ဗြိတိန်နဲ့ဆက်ဆံရေးမှာစာမျက်နှာတည်ဖွင့်လှစ်လိုက်တာဖြစ်တယ်လို့ဇူလိုင်လ9ရက်နေ့ကြာသပတေးနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဗြိတိန်မှာဝန်ကြီးချုပ်တည်အစမထိုးနိုင်ခင်အဖြစ်လက်ရှိဝန်ကြီးချုပ်ဂျွန်ဆင်ကဆက်လက်တာဝန်ယူမှာဖြစ်ပါတယ်ဗြိတိန်နိုင်ငံရဲ့နိုင်ငံရေးစနစ်အရရွေးကောက်ပွဲတွေမကျင့်ပနိုင်ချိန်မှာအနာရပါတီဝင်လွှတ်တော်အမတ်တွေကပဲဝန်ကြီးချုပ်ကိုဖယ်ရှားနိုင်တာဖြစ်ပါတယ်။ပြည်သူတွေအနှင်းထတဲ့ဝန်ကြီးချုပ်တာဝန်ကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဗုဒ္ဓဟူးနေ့အထိမစ္စတာဂျွန်ဆင်ကပြောနေခဲ့တာပါ။ဘောရစ်ဂျွန်ဆင်ဟာ2019ခုနှစ်မှာကွန်ဆာဗေးတစ်ပါတီခေါင်းဆောင်အဖြစ်ရွေးချယ်ခံခဲ့ရပြီးဝန်ကြီးချုပ်ဖြစ်လာခဲ့သူဖြစ်ပါတယ်ရှင
်။ပြည်ထိုင်နိုင်ငံရေးသတင်းဆောင်ပါအပြီးမှာတော့ဩစတြေးလျနိုင်ငံဘက်ကသတင်းဆောင်ပါတစ်ပုဒ်ကိုဆက်လက်ကြားရမှာပါ။ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာမိုးသည်ထန်ပြီးရေကြီးရှည်ရေရှမ်းဖြစ်နေတဲ့အတွက်ဘေးလွရာပြောင်းရွှေ့ရတဲ့လူပေါင်း 8,000 ကျော်ရှိပါတယ်။ပြည်နယ်တဝန်းကလူတွေအတွက်လည်းတာဝန်ရှိသူတွေကအရေးပေါ်သတိပေးချက်ထုတ်ပြန်ထားပါတယ်။ Sydney မြို့ကနေ Fail မှာစပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြမှာပါ။
စင်နီမျိုးအနေကထောင်နဲ့ချီတဲ့လူနေအိမ်တွေရေကြီးရေရှာမှုနဲ့ရင်ဆိုင်နေကြသလိုတချို့ဒေသမှာအခုလိုရေဘေးတင်တာကတစ်နှစ်အတွင်း၃ချိန်မြောက်ဖြစ်ပါတယ်။အခုလိုရေဘေးတာနဲ့ရင်ဆိုင်လာတာကြောင့်ပြည်သူတွေလည်းမရေရာတဲ့အနာဂတ်နဲ့ရင်ဆိုင်နေကြပါတယ်။ဩစတြေးလျနိုင်ငံကအကြီးဆုံးမြို့ဖြစ်တဲ့ဆစ်ဒနီမှာရှိတဲ့ရေလောင်တမန်ကြီးလည်းရေတွေရှံခဲ့ရသလိုမြေရေတွေလည်းစိုးရင်အထက်မှာဆက်ရှိနေပါတယ်။ဒါကြောင့်လဲတောင်းနဲ့ချီတဲ့ပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရတာပါ။တချို့မြေနေပိုင်းဖက်မှာတော့ဇူလိုင်လ၂ရက်နောက်ပိုင်းတက်လာတဲ့ရေက28လက်မှကျော်အထိရှိပါတယ်။စင်ဒီမြောက်ပိုင်းကဟန်တာဗီလီအရက်ကမြေရေမြင့်တက်မှုဟာ1952ခုနှစ်နောက်ပိုင်းစံချိန်တင်အမြင့်ဆုံးဖြစ်ပါတယ်။ရေကြီးရေရှမ်းမှုအခြေအနေတွေကစိုးရိမ်နေရုံပဲလို့ New South Wales အရေးပေါ်ဝန်ဆောင်မှုဌာနဝန်ကြီး Steph Cook ကဇူလိုင်6ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ We are now well and truly into day 5 of this latest
အခုလိုအရေးပေါ်အခြေအနေရောက်လာတာ၅ရက်မြောက်ရှိပါပြီ။ဆစ်ဒနီတဝိုက်လူမှုအတိုင်းအဝိုင်းအတော်များများလဲအရေးပေါ်အခြေအနေတွေကလွန်မြောက်ဖို့အဝေးကြီးလိုပါသေးတယ်။ရာသီဥတုအခြေအနေကလည်းဟန်တာကနေအလဲပိုင်းကန်ယိုတန်အလဲမြောက်ဖက်ပိုင်းတွေကိုပါရွေ့ရှားနေတဲ့အတွက်အဲ့ဒီဘက်ကလူတွေလည်းအိတ်မပြောနိုင်ကြပါဘူး
။ကမ္ဘာပုံနေမှုကြောင့်ဩစတြေးလျရေကြီးရေရှမ်းမှုတွေပိုးလိုတောင်ဆိုးဝါးလာစေတယ်လို့ဥတုရာသီအရေးလှုပ်ရှားတဲ့အဖွဲ့တွေကပြောပါတယ်။ဒါပေမဲ့လည်းအပူချိန်မြင့်တက်လာတာကတဘာဝဘေးအန္တရာယ်တစ်ခုချင်းစီနဲ့ဆက်ဆက်မှုမရှိသေးဘူးလို့ဩစတြေးလျသုတေသနစင်တာဥတုရာသီရာဌာနပါမောက္ခအန်နီပစ်မန်ကဩစတြေးလျ ABC သတင်းဌာနကိုပြောပါတယ်
။ The risk of more extreme events is increasing due to climate change.
ရာသီဥတုပြောင်းလဲမှုကြောင့်ဆိုးဝါးပြင်းထန်တဲ့တဘာဝဘေးအန္တရာယ်တွေပိုဖြစ်လာနိုင်တယ်ဆိုတာမှန်ပါတယ်။ဒါပေမဲ့အခုမြင်နေရတဲ့ရေကြီးရေရှမ်းမှုကရာသီဥတုပြောင်းလဲမှုကြောင့်ဖြစ်လာရတယ်လို့ပြောဖို့ခက်ပါတယ်
။ဆစ်ဒနီမြို့ကရေဘေးတံတင်တဲ့အပိုင်းကိုဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်လက်လက်ကြီးရှုခဲ့ပါတယ်။ပြည်ထောင်စုအစိုးရကလည်းရှင်းလင်းရေးလုပ်ငန်းတွေမှာဝိုင်းကူဖို့ရာနဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုဆေလုပေးခဲ့ရတာပါ။ဇူလိုင်လဒုတိယပတ်တည်းအထိရေတွေကြီးနေနိုင်နေတယ်လို့လည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။မြေကဘာကိုကျော်ပြီးတော့တက်လာတဲ့ရေတွေကအိမ်တွေလမ်းတွေမော်တော်ကားတွေတဲ့အထိရောက်လာသလိုအမိုက်တိုက်ပေါင်းစုံလဲရေနဲ့အတူမျောပါလာပါတယ်။တအားပြတ်ပြီးတော့ပင်လယ်ထဲမျောလာနေတဲ့ MV Portland Bay ကုန်နေတင်မော်ဒဇင်းကိုလည်း City မြို့အနီးကမ်းလွန်ပင်လယ်ပြင်မှာကြောက်ချရန်နာထားပါတယ်။ဆွဲတင်မော၃ဆင့်နဲ့ကုန်နေတင်မော့ကိုဆွဲယူခဲ့တာမှာ70မီတာလောက်ပဲရွေ့ပါသေးတယ်။အဲ့ဒီကုန်နေတင်မော့ကိုပင်လယ်ထဲကနေလှုံ့ချတဲ့နေရာမှာရွှေ့ထားဖို့ဩစတြေးလျရေကြောင်းအာဏာပိုင်တွေကလိုလားနေပေမဲ့လည်းရာသီဥတုဆိုးဝါးနေတဲ့အတွက်အစီအစဉ်တွေလည်းနှောင့်နေနေရတာဖြစ်ပါတယ်
။အခုတခါနားဆင်ကြည့်ရှုရမှာကလည်းဩစတြေးလျနိုင်ငံဘက်ကသတင်းဆောင်ပါပဲဖြစ်ပါတယ်။ ဩစတြေးလျနိုင်ငံကပြားရည်အတွက်အားထားရတဲ့ဥရောပပြားမျိုးတွေမှာပြားသန်းတစ်မျိုးကြောင့်ပြားတွေရောဂါကူးစက်ပြီးသေဆုံးရတဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ New South Wales ပြည်နယ်စိတ်ကမ်းတွေမှာစတွေ့လာတဲ့ပြားတွေမှာတွေ့ရတဲ့ဘာရိုရာလို့ခေါ်တဲ့ကပားကောင်သန်းတွေဒုက္ခပေးတဲ့အတွက်ဩစတြေးလျနိုင်ငံရဲ့ပြားမွေးမြူရေးလုပ်ငန်းထိခိုက်ရတဲ့အကြောင်း VOA သတင်းတောက် Phil Marsa စစ်တီမျိုးကနေပေးပို့တဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါခင်ဗျာ
။ဩစတြေးလျနိုင်ငံဟာဗာရိုရာပြားသန်းတွေကင်းတဲ့ရှာရှာပပနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အခုတော့အပင်တော်ရောင်းနဲ့ပတ်သက်တဲ့ဇီဝဆိုင်ရာထိန်းချုပ်မှုတင်းတင်းကြပ်ကြပ်ချထားတဲ့သူ့ရဲ့နိုင်ငံတဲကိုဒီကပ်ပါးကောင်တွေရောက်လာပြီးဖြစ်ပါတယ်။ပင်အပ်ခေါင်းလောက်ပဲရှိတဲ့ဒီပြားသန်းမျိုးကိုစစ်ဒနီရဲ့မြောက်ဘက်ကနျူကာဆယ်စိတ်ကမ်းမြို့မှာစတွေ့ခဲ့တာဖြစ်ပြီးတွေ့တာသတင်းတစ်ပတ်အကျော်မှာတော့နျူဆောက်သ်ဝေးလ်စ်ပြည်နယ်တွေကပြားအောင်တွေမှာပြန့်သွားတာဖြစ်ပါတယ်။ပြားသန်းတွေပြန့်ပွားတဲ့ဇုံတွေအတွက်ပုဂ္ဂလိကအပျော်တမ်းမွေးမြူတာဖြစ်စေစီးပွားဖြစ်ပြားမွေးမြူတာဖြစ်စေသူတို့ရဲ့ပြားအောင်တွေပြားတလက်တွေပြားတွေအလုံးကိုတည်ယူရွှေ့ပြောင်းမှုမလုပ်ဖို့အတွက်ကန့်သတ်ခဲ့တယ်လို့ပြားကောင်ထောင်တောင်းချီပြီးပါတဲ့ပြားအုံတွေကိုလည်းဖျက်ဆီးခိုင်းခဲ့တာဖြစ်ပါတယ်။ Victoria, Queensland နဲ့ Australia တောင်ပိုင်းဒေသတွေအတွက်လည်းအနာက New South Wales ပြည်နယ်ကထုတ်လုပ်တဲ့ပြားနဲ့ပတ်သက်တဲ့ထွက်ကုန်အားလုံးတင်ပို့တည်ယူခွင့်ကိုယာယီပိတ်ပစ်လိုက်တာပါ။ Australia Elmont Memondi စိုက်ပျိုးရေးလုပ်ငန်းကအမှုဆောင်အရာရှိချုပ် Tim Jackson ကတော့ဒီဆိုးရတဲ့ပြားသန်းတွေကိုနှိမ်နှင်းဖို့အတွက်အချိန်တိတ်မနှောင်းသေးဘူးလို့သူမျှော်လင့်ကြောင်း ABC သတင်းဌာနကိုပြောပါတယ
် It's a biosecurity disaster. It's the almond industry and a lot of other industries' worst nightmare.
ဒါဇီဝဆိုင်ရာထိန်းချုပ်မှုကပ်ဆိုက်တာဖြစ်ပြီးမက်မွန်လီလုပ်ငန်းတွေအတွက်တော့အတော်အကျပ်တဲဆိုင်မဲ့အနေထားပါဒီဗာရိုရာပြားသန်းတွေကပြားတွေကိုကတ်နေတော့ဒီပြားတွေနဲ့အတူပြားအုံတစ်ခုကနေတစ်ခုကိုကူးရကနေပြားတွေလည်းသေးပြားအုံလည်းအများကြီးပျက်စီးကုန်တာပါဒါကိုစေးနဲ့မကာကွယ်နိုင်ရင်ပြားအုံတွေပျက်စီးမှာပဲလောလောဆယ်မှာတော့ပြားတွေကငြိမ်နေတယ်ဒါကြောင့်လာမယ့်အခုအချိန်ကအခွင့်အလမ်းရှိသေးတယ
်ဗာရိုရာပြားသန်းတွေဟာအချိန်နဲ့အမျှအရေအတွက်ကတိုးလာတဲ့အတွက်တကယ်လို့ဓာတ်ရုပ်ဆေးတွေနဲ့မနှိမ်နှင်းမှုဆိုရင်ဒီပြားအုံတွေပျက်စီးနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ပြားတွေသေရင်ပြားထုတ်လုပ်မှုကိုထိခိုက်နိုင်တယ်လို့လူတွေစားသုံးနေတဲ့အစားအစာတွေထဲကသုံးပုံတစ်ပုံလောက်ရှိတဲ့တီးနှံပင်တွေအတွက်ဝမ်မုံကူးမှုကိုပါထိခိုက်စေတာဖြစ်ပါတယ်။ဒီကပ်ပါကောင်ပြားသန်းတွေကိုအာရှဥရောပအမေရိကန်နိုင်ငံနဲ့တောင်အမေရိကန်နိုင်ငံတွေမှာအများအပြားတွေ့ရပါတယ်။ဩစတြေးလျနိုင်ငံမှာ2018တုန်းကဗစ်တိုးရီးယားပြည်နယ်မှာဒီကပ်ပါပိုးကူးစက်ပြန့်နှံ့ခဲ့တာဖြစ်ပြီး2016ကနေ2020အတွင်းကွင်းစ်လန်ပြည်နယ်မှာလည်း3ချိန်ဖြစ်ပွားခဲ့တာပါ။ဒါပေမဲ့အခုတချီပြားသန်းကူးစက်မှုကတော့တိတ်ကိုကျဲပြန့်နေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာမြောက်အမေရိကအရှေ့အလယ်ပိုင်းနဲ့ဂျပန်နိုင်ငံတွေအတွက်အဓိကပြားတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။အခုပြားသန်းကူးစက်ပြန့်ပွားမှုကဩစတြေးလျနိုင်ငံရဲ့ပြားရည်နဲ့စားတောက်ကုန်ထုတ်လုပ်ငန်းတွေအတွက်ချိမ့်ချောက်မှုရှိနေတယ်လို့ကဘာတလောအတွက်ပါတက်ရောက်မှုတွေရှိလာနိုင်တာပါ
။ဩစတြေးလျနိုင်ငံမှာပြားတွေရောဂါကူးစက်ပြီးသေဆုံးရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရတဲ့အကြောင်းဒေါခင်မျိုးသက်ပြောပြပေးတာပါ။VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ10ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတိုမီတာ24.50-51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသချင်းတောင်းဆိုလိုချင်တဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ Lurumi Sui Yotan Lango Penu Jishu Jine Sui U-Delta 70B Asia Bin Juru Channel Diyate Damam Ho Tangom 6 Juru Channel Diyana Setonugane Penu Jishu Naimari Juru Penu Mu Udeze Echelegu VUA Myanmar Internet Samyanane VUA Myanmar Facebook Samyanaruma Popja Tawareshi VUA Myanmar Internet Samyana Leisaga Burmese.vuanews.com Sipari Facebook Samyana Leisaga facebook.com/va.burmese.news
ဖြစ်ပါတယ်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြာလာပါပြီနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့ဦးအောင်ခင်စီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်
အဲ့ဒီထဲကကြားမှာတကူကတော့ကျွန်တော်တို့ရေကျော်ပိတ်သွားရင်အဲ့ဒီနှလုံးပိတ်သွားတဲ့တွေးကြောကတွေးစီစင်းနေတဲ့နှလုံးကြော်သားကအလုံးမလုံးတော့ဘူးပေါ့ဒါကိုအချိန်ကြီးကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်မှာကြားကြမှာဖြစ်ပါတယ်အခုတော့ပထမဆုံးအနေနဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါစေတိုင်းရင်းသားနဲ့တပ်မတော်လက်နက်ကင်တပ်ဖွဲ့တွေဟာ
မိုးကုတ်နဲ့မိုင်းရှူရတနာမြေမှာအကျိုးတူစီးပွားရေးလုပ်နေကြပါတယ်တပ်မတော်ရဲ့စီးပွားဖက်လက်နက်ကင်တွေဟာတပ်မတော်ကိုတိုက်ခိုက်မှာမဟုတ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာပထမနီလာနဲ့အခြားရောင်စုံရတနာတွေပါဝင်တဲ့မြမကြောင်းရဲ့လုပ်ငန်းမှာတပ်မတော်အပါအဝင် လက်နက်ကိုင်အဖွဲ့အစည်းတွေအချို့အမြတ်ခန်းစားနေရပုံကိုဂလိုဘယ်ဝစ်နက်အဖွဲ့ကမကြာမီကစာမျက်နှာ80အစီရင်ခန်းစာထုတ်ပြန်ထားပါတယ်တပ်တုလုံခန်းအစီရင်ခန်းစာကော်ပိုရေးရှင်းမှတ်တမ်းကုန်သွယ်ရေးမှတ်တမ်းတွေကိုလေ့လာတဲ့အပြင်အစိုးရအရာခံကြောင်းရဲ့လုပ်ငန်းလုပ်ကံသူတွေနဲ့ဒေသခံ150ကျော်ကိုတွေ့ဆုံမေးမြန်းတဲ့အပေါ်မှာအခြေခံပြီး conflict ruby ဆိုတဲ့အစီရင်ခန်းစာကိုအသေးစိတ်ရေးသားထားတာဖြစ်ပါတယ် ကျောင်းမြေလုံငန်းမှာလည်းတရားဝင်ထုတ်လုပ်မှုနဲ့တရားမဝင်တဲ့မှောင်ကိုထုတ်လုပ်မှုဆိုပြီးနှစ်မျိုးနှစ်ဆရှိပါတယ်2040ခုနှစ်အထိလင်းဒေတာကာလအတွင်းတရားဝင်ထုတ်လုပ်မှုဟာနှစ်စဉ်ပြန်မြဒေါ်လာ300ကျော်မယ်လို့ဆိုပါတယ်ပေါင်းခိုးကုန်သွယ်မှုကိုထည့်ပေါင်းလိုက်ရင်တော့နှစ်စဉ်ပြန်မြတန်ဖိုးဒေါ်လာ1500နဲ့2000ရရှိမယ်လို့ခန့်မှန်းပါတယ်အခုတော့ဒီလုံငန်းဟာစစ်ကောင်စီလက်ထက် မောကောင်ကြောင်းမြတ်လုပ်ငန်းကိုကြီးစိုးထားသူတွေဖြစ်ပါတယ
်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းနားလည်မှုနဲ့ကြောင်းမြတ်ဒူးဖော်ရေးဟာအရှင်အဟုန်နဲ့ဒူးပွားလာတယ်လို့ဆိုပါတယ်စစ်တပ်နဲ့နှိစက်လို့ဒူးဖော်ခွင့်လိုင်စင်ရလာတဲ့ကုမ္ပဏီကြီးတွေဟာသူတို့ရလာတဲ့လုပ်ွက်တဲမှာဒေသခံတွေကိုတနိုင်တစ်ပိုင်းဒူးဖော်ခွင့်ပေးပြီးငွေကြေးကောက်ခံကြပါတယ်ဒါပေမဲ့မိုးကုံမြို့နယ်ဟာအေးချမ်းတာတော့မဟုတ်ပါဘူးအာဏာသိမ်းမှုစတင်ရေးဆန္ဒပြပွဲတွေနဲ့ပြစ်ခတ်ဖမ်းဆီးထိန်းသိမ်းမှုတွေရှိနေပါတယ်စစ်ကောင်စီတပ်နဲ့တိုင်းသားလက်နက်ကိုင်တပ်တွေလည်းမကြခဏတိုက်ပွဲဖြစ်ပွားပါတယ်ကြောင်းမြတ်ထွေးရမှာနာမည်ကြီးတဲ့မန်းရှူးမြို့နယ်မှာလည်းအလားတူနားလည်မှုယူပြီးဒူးဖော်တာတွေရှိပါတယ်အဲဒီမှာလည်းရှမ်းလက်နက်ကိုင်အချင်းချင်းတိုက်ခိုက်ကြလို့ဒေသခံတွေထွက်ပြေးပြီးစစ်ရှောင်သူတွေများပြားလာပါတယ
်ကြောင်းမြတ်ဒူးဖော်ရာဒေသတွေမှာလက်နက်ကိုင်ပဋိပက္ခဖြစ်ပွားနေပြီးမဲ့ဘန်ကောက်ဟောင်ကောင်နယူးယောက်နဲ့လန်ဒန်မှာတော့ဒေါ်လာသန်းပေါင်းထောင်ချီပြီးကျောင်းမြေရောင်းဝယ်နေကြပါတယ်မြမဗတ္တပြားနဲ့အခြားကျောင်းမြေတွေဟာလက်လီဈေးကွက်မှာအယောင်းသွက်တယ်လို့ဆိုပါတယ်မြမပြည်ကကျောင်းမြေအရင်တုန်းတွေကိုထိုင်းနိုင်ငံမှာစီမံပြုပြင်ပြီးနိုင်ငံတကာကျောင်းမြေကုမ္ပဏီတွေကတဆင့်ရောင်းဝယ်ကြပါတယ်နိုင်ငံတကာကျောင်းမြေကုမ္ပဏီ30ကို Global Witness ကစုံစမ်းမေးမြန်းတဲ့အခါမှာသူတို့ရောင်းဝယ်တဲ့ကြောင်းမြက်မှာသွေးစွန်းနေတာကိုမသိကြတာများပါတယ်မြန်မာပြည်ထွက်ကြောင်းမြက်ကိုရောင်းဝယ်မှုမပြုဘူးအတီလင်းကျင်ညာတဲ့ကုမ္ပဏီ၄ခုသာရှိပါတယ်တဲ့ကမ္ဘာဗတ္တမားထုတ်လုပ်မှုမှာမြန်မာက90ရာခိုင်နှုန်းရယူထားပါတယ
်တမရော်ပိုင်ကုမ္ပဏီဟာကြောင်းမြက်လောကမှာအမျက်ထုတ်နေတာကြားလာပါပြီတိုင်းသားလက်နက်ကိုင်တွေဟာလည်းဒီလုပ်ငန်းကိုစိတ်ဝင်စားကြပါတယ်အပြည့်ရအဖွဲ့တွေဖြစ်တဲ့ကိုကန့်နဲ့မိုင်းလာတက်ဖွဲ့တွေဟာမိုင်းရှူးကြောက်တွင်းတွေမှာရင်ဦးဆုံးရင်းနှီးမြှုပ်နှံထားကြသူတွေဖြစ်ပါတယ်။မ မိုးကုန်းနဲ့မန်ရှူမှာဝန်တက်ဖွဲ့နဲ့တပ်မတော်ကစီးပွားပဲဖြစ်ပါတယ်ပို့မျိုးသားအဖွဲ့ချုပ်ဟာမန်ရှူမှာကြောက်တွင်းတစ်ခုရှိပြီးမိုးကုန်းမှာဖက်ဆက်လုပ်ငန်းသုံးခုရှိပါတယ်နေပြည်တော်မှာကြောက်ဖြတ်ဆက်ယုံတည်ထောင်တဲ့အထိကြောက်မြက်လုပ်ငန်းတွေထဲထဲဝင်ဝင်ပါဝင်လာပါတယ်ပရမညာနဂါကုမ္ပဏီကိုလည်းပို့အုပ်အဖွဲ့ကပိုင်ပါတယ်မြောက်ပိုင်းရှမ်းတပ်ဖွဲ့ကလည်းမန်ရှူမှာရင်းနှီးထားပုံရပါတယ်တပ်ဖွဲ့ဌာနချုပ်အခြေစိုက်တဲ့ဝမ်ဟိုင်းဟာမိုင်းရှုနဲ့မိုင်းနဲ့ဆဲသားကွာဝေးပါလေ
။ကျောင်းမြတ်လုပ်ငန်းနဲ့ပတ်သက်ပြီးတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေပြစ်ပကဖြစ်ကြသလိုတိုင်းရင်းသားအချင်းချင်းလည်းတိုက်ခိုက်ကြပါလေ။အသေးစားတိုက်ပွဲတွေဖြစ်နေလို့တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ရဲ့အကျိုးတူစီးပွားရေးကိုသတိမပြုမိကြတာလို့ဆိုပါတယ်။စီးပွားရေးမှာတပ်မတော်နဲ့တွဲဖက်မှုရှိနေတဲ့အတွက်ရှင်းစွဲအခြေအနေကိုသာဆက်လက်ထိန်းသိမ်းထားလိုကြတယ်လို့ဆိုပါတယ်ကိုကျော်စီးပွားကူသာအဓိကဦးစားပေးကြလို့ဝတ်တပ်ဖွဲ့မိုင်းနာတပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းတပ်ဖွဲ့တွေမှာစစ်ကောင်စီကိုတိုက်ခိုက်ပြီးထုတ်ချဖို့အစီအစဉ်မရှိပါဘူးတောင်ပိုင်းရှမ်းတပ်ဖွဲ့ကတော့ထိုင်းနယ်စပ်ကြောင်းမြေကုံသွင်းမှုကိုထိန်းချုပ်ထားတယ်လို့ဆိုပါတယ်တောင်ပိုင်းရှမ်းတပ်ဖွဲ့ရဲ့ဌာနချုပ်ဟာထိုင်းနိုင်ငံနေစပ်လွယ်တိုင်းလျံမှာရှိပါတယ်မိုင်းရှူကျောင်းမြင့်နဲ့ထိုင်းကုံတွေတွေအကြဆက်တွေ့ပြီးတဲ့သမိုင်းအစီရင်လာရှိပါတယ်ဝန်ထမ်း40လောက်ရှိတဲ့ကျောင်းမြင့်စီမံပြုပြင်ဆက်ရုံလွယ်တိုင်းလျံမှာတည်ထောင်ထားပါတယ်မိုးကုံနဲ့မိုင်းရှူပရမယာဝယ်လို့တဲ့ထိုင်းကုံတွေတွေဟာတောင်ပိုင်းရှမ်းတပ်ဖွဲ့နဲ့ဆက်သွေးလုပ်ကင်ကြပါတယ်ပရမယာနဲ့လက်နက်ကန်အချို့ဂျွန်းတွဲနေတာသိတာတင်ရှားလာပါတယ်ခင်ဗျာ
တမရော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ဟာမိုးကုတ်နဲ့မိုင်းရှူးယရနာမြေမှာအကျိုးတူစီးပွားရေးလုပ်နေကြတဲ့အကြောင်းဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုကြားကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနှလုံးပေါက်သေဆုံးမှုကာကွယ်ရေးအကြောင်းပြောထားပါတယ်။နှလုံးပေါက်သေဆုံးရတာအဓိကသွေးကြောပိတ်တာကြောင့်ရုတ်တရက်ဖြစ်ရပြီးတချို့မှာတော့အသက်မဆုံးရှုံးအောင်ကာကွယ်ပေးနိုင်တယ်လို့နှလုံးအထုကုတွေကဆိုကြပါတယ်သွေးကြောပိတ်တာကနေဘယ်လိုနှလုံးဖောက်သေဆုံးရပြီးတချို့မှာဘယ်လိုအသက်မဆုံးရှုံးအောင်ကာကွယ်နိုင်ပါသလဲဒီအကြောင်းမန္တလေးဆေးရုံကနှလုံးရောဂါအထုကုနဲ့မန္တလေးဆေးတက္ကသိုလ်နှလုံးရောဂါအထုကုဌာနပါမောက္ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคปมุขดร.จัสวะครับคุณเราอยวยมตันเกณฑ์ณလုံးผ่องตีซ้องดาเนี่ยปะทะปีปีกระตะบัดตรงกาโหงเหยดูดิมาโพผิดลาดาเนี่ยณလုံးสะที่ไก่ตาโกผิดซีได้อาจารย์เนี่ยนอกกากวยฤดูโกเปาะปีมาอะกุตะบัดรอเสียเยอะกุโลตีซ้องยาดากาเนี่ยกากวยฤดูอธิกาเปาะมาหมดบ้าจองอะกุโลณလုံးผ่องตีซ้องอ่ะผมก็สะပြီးတော့ရှင်းပြပြပါละเสีย
คุณเราณလုံးตวยจอเป็ดกวายิงไอ้ณလုံးเป็ดตวาได้သွေးကြောကသွေးစီးဆင်းနေတဲ့နှလုံးကြွက်သားကအလုံးမလုံးတော့ဘူးပေါ့ဒါဟိုအချိန်ကြီးပေါ့အဲ့နှလုံးကြွက်သားတစ်ခုကမိနစ်20နာရီဝက်လောက်ထိတော့သူ့စီကိုသွေးမလာတဲ့ဟာကိုလက်ခံနိုင်တယ်အဲ့ဒီအချိန်တည်းကြော်သွားပြီဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီနှလုံးကြွက်သားတွေကစပြီးတော့ပြက်စီးလာပြီးဒီ window period ဆိုတာ6နာရီပေါ့နော်အဲ့တော့6နာရီလောက်တွဲမှာဒီသွေးကြောကိုပြန်ဖွင့်နိုင်ခဲ့တယ်ဆိုလို့ရှိရင်တော့ဒီနှလုံးကြွက်သားတွေကတော်တော်များများပြန်ပြီးတော့သွေးပြန်ရမယ်ကြံပြီးအလုပ်တဲ့ထဲမှာပါလာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအချိန်မီသွေးကြောပြန်မဖွင့်နိုင်ဘောနော်ဘယ်လိုဆက်ဖြစ်လာမလဲဆရာကြ
ီးတကယ်လို့သူ့ဘတ်သူတဘာဝတရားအရခန္ဓာကိုယ်မှာရှိတဲ့သွေးတွင်းမှာဒီသွေးကဲတွေကိုပျော်စေနိုင်နဲ့ခန္ဓာကိုယ်ကသူ့အလိုတရားထုတ်တဲ့ဓာတ်တွေရှိတယ်အဲ့ဒါတွေကြောင့်လေသူ့အလိုလိုပွင့်သွားနိုင်တယ်လို့ကျွန်တော်တို့အပြင်ကနေဆေးပေးတာပဲဖြစ်ဖြစ်သွေးကြောပွင့်အောင်သွေးကြောချဲ့တာပဲဖြစ်ဖြစ်အဲ့လိုမျိုးမပွင့်နိုင်ခဲ့ဘူးဆိုလို့ရှိရင်အဲ့ကြောသားတွေကလုံးဝပျက်စီးသွားတယ်အလုံးမလို့တဲ့အတွက်နှလုံးညစ်တဲ့အားနည်းသွားတယ်နှလုံးကနေထွက်တဲ့ခန္ဓာကိုယ်တစ်ခုလုံးကိုပေးမဲ့တွေးရအလုံးလောက်မရတော့ဘူးအုံနောက်ထဲကိုတွေးမရလို့တတိတိလဲကျသွားတာဖြစ်နိုင်တယ်နောက်တစ်ခုကတော့ရှေ့ကိုတွေးရမသွားလို့ရှိရင်ဘက်ပြန်ပြီးတော့အဲ့ဒီတွေးတွေကအဆုတ်ထဲမှာသွားပြီးတော့အိုင်နေအဲ့ခါကျတော့အဆုတ်ထဲမှာကျေတက်ပြီးများလာပြီးတော့အမောဖောက်တယ်အဲ့ဓာရီကိုအချိန်ကြီးမကုထိုင်ဘူးဆိုလို့ရှိရင်ပေဆုံးမှုဖြစ်တာပေါ့
ဟုတ်ကဲ့ဆရာနောက်ရောအခုလိုမဖွင့်နိုင်ရင်ဆက်ဖြစ်နိုင်တာက
နှလုံးကြွက်သားတွေဟာနှလုံးကိုသူ့အလိုလိုကိုအလုံးလုံးစေတိုင်တဲ့ electricity ကိုပါသူကပေးတာရှိအဲ့ electricity ပြဿနာတက်တဲ့အခါမှာ နှလုံးပြတ်သွားတဲ့ကျွန်တော်ဒီနှလုံးကျွတ်တာအရာနေပြီးတော့နှလုံးခုန်ပြတ်မှန်တာပေါ့ပေါ်လာတဲ့အခါမှာသူ့ရဲ့နှလုံးခုန်ပြတ်သွားတယ်တကယ်လို့များတိတ်ဆိုးခဲ့ရင်အစ်ဒီနှလုံးကျွတ်တာကပျက်စီးသွားနေမှာပဲနဲ့ပေါက်သွားတယ်ပေါက်သွားရင်နှလုံးထဲမှာရှိတဲ့သွေးတွေကနှလုံးနဲ့နှလုံးအပေပါထဲမှာသွားပြီးတော့ပွတ်သွားတယ်အဲ့ဒီခါမှာနှလုံးကညစ်လေလေသွေးရရှိမရောက်တော့ဘူးနှလုံးရဲ့အပြင်နဲ့အမေးပါထဲမှာသွားအိုင်တယ်အဲ့ဒါကြောင့်လေချက်ချင်းပြေးနိုင်တယ်အဲ့ဒီရနေမှာသူကတကယ်လို့အသက်သေးမသွားဘူးအရှင်ကြံရစ်ခဲ့တယ်ဆိုရင်နောက်ပိုင်းပြဿနာတွေကတော့နှလုံးကြီးမယ်နှလုံးကျွတ်သားညစ်အားနည်းမယ်အဲ့ခါကျတော့လူနာမောမယ်ဖောမယ်နောက်ဆက်တွဲပြဿနာတွေပေါ့
ဟုတ်ကဲ့ဆရာကြီးခုနဆရာပြောသလိုဒီရုတ်တရက်သေဆုံးမှုမဖြစ်အောင်ပေါ့ဆရာနော်ဒီအချိန်မီဖေးကျော်ပြန်ဖွင့်နိုင်ဖို့အတွက်ဆိုလို့ရှိရင်အဓိကလူနာဘက်ကပါကျူတည်ထားဖို့အရေးကြီးမယ်ထင်လဲဆရာကြီ
းအဓိကသွေးကြောကျင်းနေဆိုတာကတော့ရုပ်တည်းအသက်အန္တရာယ်ပေးနိုင်တဲ့ယောဂါမဟုတ်ဘူးအာလှုပ်ရှားတဲ့အောင်းနေနားလိုက်တဲ့တက်တာတွေဒါဖြည်းဖြည်းချင်းဆရာဝန်စီမှာပြလို့ရတယ်ယောဂါရှာလို့ရတယ်ကုလို့ရတယ်ရုပ်တည်းအသက်အန္တရာယ်ပေးမယ်ဟာကနှလုံးသွေးကြောပိတ်တာပေါ့နှလုံးသွေးကြောပိတ်တာကတချို့တွေကတော့လေဘလောက်ပဲလူနာကကျမရေဘူတူတာတွေပြေဆုံးလို့အထက် awareness ကြီးဘလောက်ပဲရှိနေနေဘလောက်ပဲခင်မိတဲ့ကုသမှုတွေနဲ့လက်တကန်းกว่าမှာပဲရှိနေနေဘလို့မှမကယ်နိုင်တဲ့ဟာတော့ဒီ sudden death ပေါ့တချို့ကသူကြောပိတ်တယ်ချက်ချင်းကိုနှလုံးခုန်ကျဲပေါက်ပြီးတော့ဘာမှအောင်းနေအောင်းနေပို့ဦးဆိုတိုင်းဆိုသေးသွားတယ်အဲ့ဒီဟာတွေကတော့ကျွန်တော်တို့ဘလို့မှမကုနိုင်ဘူးပေါ့နော်အရန်ကို message heart attack ခေါ်တာပေါ့နော်တော်တော်ကြီးကိုဟလာနှလုံးတေမသွေးကြောကြီးကိုပိတ်သွားတယ်နှလုံးကျွတ်သားတွေအများကြီးတခါတည်းပျက်စီးသွားတယ်အဲ့လိုဟာရောကျွန်တော်မကင်နိုင်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော်ဒီမသေးအောင်ကာကွယ်ရေးကုသပေးနိုင်တဲ့အနေအထားကရော
အဲ့ဖြည်းဖြည်းချင်းပိတ်တယ်အောင့်တယ်အဲ့လိုဟာမျိုးမှာအချိန်မီပေါ့နော်သူကချက်ချင်းရုပ်တည်းဆော့ဆော့ပြောတဲ့ sudden death ထဲမှာမပါဝင်တဲ့လူတွေကတော့အချိန်မီတာသွေးကြောပွင့်အောင်ကုသတဲ့ကုထုံးတစ်ခုခုရခဲ့မယ်ဆိုရင်အဲ့လေရှင်မေဒီနှလုံးသွေးကြောပိတ်ရဲ့နောက်ဆက်တွဲဖြစ်တဲ့အမောဖောက်တာတွေကာကွယ်နိုင်မှာဖြစ်တယ်။အဲ့တော့အဲ့လိုတီးဖို့အတွက်နှလုံးသွေးကြောပိတ်ယောဂါကိုနှလုံးသွေးကြောပွင့်ကုထုံးတစ်ခုခုရနိုင်ဖို့အတွက် step က၄ခုရှိတယ်။နံပါတ်၁ကလူနာကိုယ်တိုင်။လူနာကိုယ်တိုင်ကသူ့မှာခံစားနေတဲ့ဝေဒနာဟာနှလုံးသွေးကြောပိတ်တာလားလို့သူတန်တရားရှိရမယ်။အဲ့ဒီဟာအတွက်ကတော့လူနာကheart attack awareness ဆိုတာရှိဖို့လိုပါတယ်။ပြီးရင်သူကပထမဆုံးပြေသွားမယ်ဆိုတော့ fast medical contact ကျန်းမာရေးဝန်ထမ်းသို့မဟုတ်ဆေးရုံဆေးခန်းကိုအရင်ဆုံးသူက medical person နဲ့သူတွေ့ရမယ်။ medical person ကလည်းလူနာကတော့သူ့ကိုသူနှလုံးသွေးကြောပိတ်တယ်ထင်လို့လာပြပါတော့ညာလေ။သူပထမဆုံးအဲ့ဒီ symptom ကို aware မဖြစ်ဘူး။ဒါကတော့အစာရင်ထဲလားမသိပါဘူး။ဒါကတော့ရိုးရိုးအပေါ်ရန်လာတာပါပဲ။ဆိုတဲ့ဟာမျိုးနဲ့ဒီ next ဖြစ်သွားခဲ့ရင် now step ကျွန်တော်ဘယ်လိုမှမသွားနိုင်ဘူးအဲ့တော့ဒူနာကအဝဲဖြစ်တယ်သူရဲ့ first medical contact ကလည်းဟာဒါကတော့နှလုံးသွေးကြောပိတ်တာများဖြစ်မလားမသိဘူးလို့ဆိုရင်ဘာလုပ်ရမလဲကျွန်တော် ECG အရေးတော့ဆွဲဖို့လိုပါတယ်အဲ့တော့နှလုံးသွေးကြောပိတ်ယောဂါကိုပထမအဦးဆုံးနဲ့အမှန်ကန်ဆုံးသိနိုင်တဲ့ဒီယောဂါရှာဖွေမှုကတော့ ECG ပါပဲဟော ECG မှာနှလုံးသွေးကြောပိတ်ပါတယ်ဆိုတဲ့ဒီ electrical changes တွေတွေ့ပြီဆိုရင်ဒုတိယအဆင့်ဒီလူအသက်ရှင်ဖို့အောင်မြင်ပါပြီ
ဟုတ်ကဲ့နောက်တစ်ဆင့်ကတော့ဆရာ
တတိယအဆင့်ကအဲ့ဒီ first medical contact ကဒီလူကိုသွေးကြောပွင့်အောင်ပူထုံးပေးနိုင်တဲ့နေရာကိုဆက်လက်ပြီးပို့ဖို့လိုတယ်ပြီးရင်အဲ့သူရောက်သွားတဲ့နေရာဆိုတာဆေးရုံပဲဖြစ်ဖြစ်ပုဂ္ဂလိကကျမ်းအိဌာနပဲဖြစ်ဖြစ်အဲ့ဒီ center က action မြန်မြန်ယူဖို့လိုပါတယ်သူ့ကိုအမြန်ဆုံးသွေးကြောပွင့်စေဆိုရင်နိုင်ရွယ်အတွင်းပါတွင်ပေးနိုင်တယ်။ primary PCI ကုထုံးဆိုလို့ရှိရင်တော့အရေးပေါ်သွေးကြောချက်ကုသခြင်းပေါ့နော်။နည်းနည်း60အတွင်းအရေးပေါ်သွေးကြောချက်ပေးနိုင်တယ်ဆိုလို့ရှိရင်အသက်ရှင်ဖို့အသက်ရှင်ခဲ့ပြီးရဲ့နောက်ပိုင်းမှာလည်းအမောဖောက်တာတွေကင်းကင်းနဲ့ပုံမှန်ဘဝကိုရောက်ဖို့ရအတွက်ပြေချာတော့ဖြစ်သွားပါ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကျမ်းမာရေးကဏ္ဍကိုကြားခဲ့ရတာပါအခုတစ်ခါမှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီအစီအစဉ်ကိုတော့တိုင်းရင်သတင်းတောက်တွေကတင်ဆက်ထားကြပါတယ်ခင်ဗျာ
အပတ်စ စင်တင်ဆက်သွားမယ်။တန်ရင်တင်းလွာကကျူဆူပါတယ်။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအာမီပါ။တင်ဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့KNU ညောင်လေးပင်ခရိုင်တပ်မဟာ3မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်မှာစစ်ကောင်စီတပ်ကကြေးရွာတွေကိုလက်နက်ကြီးတွေပစ်ခတ်လို့ရွာပေါင်း40ကျော်ကကြီးလက်ဒေသခံ9000ကျော်နေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ9နယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကပုံကျဲတိုက်ခိုက်ခဲ့ရမှာတော့ AA တပ်ဖွဲ့ဝင်6ယောက်ကြာဆုံးခဲ့ပါတယ်။
ကျမကနန်းဟောမရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ KNU ညောင်လေးပင်ခရိုင်တပ်မဟာ3မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်မှာစစ်ကောင်စီတပ်အင်အားအလုံးရင်တိုးချဲ့ချလာပြီးတိုက်ပွဲနေ့တိုင်းဖြစ်ပွားနေတာကြောင့်ရွာပေါင်း40ကျော်ကဒေသခံလူထု9000ကျော်ထွက်ပြေးနေရတယ်လို့ဒေသခံကရင်အရက်ဖက်လူမှုရေးရာအဖွဲ့ထံကနေသိရပါတယ်ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကမုံမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းငယ်5ခုကိုနယ်မြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တပ်ကတက်ရောက်တိုက်ခိုက်သိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ဖက်ကအင်အားအလုံးရင်တိုးချဲ့လာတဲ့အတွက်ဒေသခံတွေထမှန်တင်းရှောင်ရတာပါထွက်ပြေးတင်းရှောင်ရတဲ့စစ်ရှောင်များစုဟာစစ်တောင်းမြေအနောက်ဘက်ချမ်းမှာရှိတဲ့ဖြူးမြို့နဲ့တောင်ငူမြို့တောတောင်တွေထမ်းမှာလဲပုန်းခိုနေစေလို့ဖြူးရောက်ဒေသခံတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်ထဲမှာရှိတဲ့ရှမ်းပြည်ဒုတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကရစတာနှစ်ကြိမ်တိုင်တိုင်ပေးပေမဲ့တပ်မဖယ်ပေးလို့နှစ်ဖက်သက်စီရေးတင်းမာမှုမြင့်တက်လာနေတဲ့အပြင်ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်ထဲမှာလည်းရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စူရိုင်လာတရက်နေ့ကမိုးမိတ်မြို့နယ်ဝမ်ပတ်ကျော်အုပ်စု1ဦးမြွာနဲ့ပုံကောင်းရွာကြားမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်စစ်ကောင်စီဘက်က3ဦးသေဆုံးပြီး5ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ SFPB ဘက်ကပြောပါတယ်ပို့ချုပ်မှုကြီးမြောင်းလိုင်ကမ်းလှမ်းတဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတက်ဖို့ SFPB SSA ကအမိစင်းပေးထားပေမဲ့ဇွန်လ4ရက်နေ့ကတကြိမ်ဇွန်လ30ရက်နေ့ကတကြိမ်နောက်ဆုံးထားပြီးမိုင်းရှူမြို့နယ်ထဲကတပ်စခန်း3ခုဖယ်ပေးဖို့ညွှန်ကြားထားတာကြောင့်နှစ်ဖက်စီရေးတင်းမာလာပြီးငင်းချမ်းရေးအတွက်တွေ့ဆုံဖို့လည်း SSPB ဘက်ကဆိုင်းငံ့ထားပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်ကလေးမြို့နယ်တွေမှာပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းစစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားမှု17ကြိမ်ရှိခဲ့ပြီးစစ်ကောင်စီဘက်ကကြားဆုံးမှုများပြားတယ်လို့ဒေသခံလူထုကကွယ်ရေးတပ်ကပြောပါတယ်ချင်းအမျိုးသားအဖွဲ့ချုပ် CNO CNDF ရဲ့ဇူလိုင်လ4ရက်နေ့ထုတ်ပြန်ချက်မှာစစ်ကောင်စီဘက်က66ဦးသေဆုံးခဲ့ပြီးချင်းအမျိုးသားကကွယ်ရေးတပ်ဖွဲ့ကရဲဘော်3ဦးကြားဆုံး4ဦးဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်စကိုင်းတိုင်းကလေးမြို့နယ်မှာစစ်ကောင်စီတပ်နဲ့ CNDF ပူးပေါင်းတပ်ဖွဲ့ကြတိုက်ပွဲ9ကြိမ်ဖြစ်ပွားခဲ့ပြီးဖလန်းမြို့နယ်ကလေးဖလန်းကလန်းမော်မှာ4ကြိမ်တိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမေလအတွင်းဖလန်းမြို့နယ်ရမ်ထလိုကျေးရွာကနေအိမ်10လုံးတလန်စာကျေးရွာကနေအိမ်18လုံးပေါတဲကျေးရွာကနေအိမ်6လုံးနဲ့ဆောင်လေးကျေးရွာကနေအိမ်9လုံးတို့ကိုမိရှုဖျက်ဆီးခဲ့ကြတယ်လို့ CNO CNDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရခိုင်ပြည်စစ်တွေအချင်းထောင်မှာဖမ်းဆီးခံထားရပြီးနှစ်နှစ်ကျော်ကြာမှုရင်ဆိုင်နေရတဲ့ပုံနှကျွန်းမြို့နယ်ကြောက်စိတ်ကြီးရွာသား5ဦးကိုဇူလိုင်လ6ရက်နေ့မှာစစ်တွေခရိုင်တရားရုံးကနေထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်အခုလိုထောင်ဒဏ်3နှစ်ချမှတ်လိုက်ရပေမဲ့ချုပ်ရက်တွေကိုခံစားခွင့်ရတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေသူတရားခံသူတွေကတော့ကြောက်စိတ်ရွာသားကိုညင်ညီအောင်အပါအဝင်5ဦးဖြစ်ပြီးသူတို့ကို2019ခုနှစ်ဧပြီလ19ရက်နေ့မှာတခြားကျေးရွာသား38ဦးနဲ့အတူစစ်ကောင်စီတပ်ဖက်ကဖမ်းဆီးခဲ့တာပါတခြားရွာသားတွေကိုစစ်ကောင်စီတပ်ဖက်ကလွတ်ပေးပေမဲ့ကိုညီအောင်အပါဝင်9ဦးကိုတော့ရခိုင်တပ်တော်အရင်နဲ့ဆက်ဆက်တယ်လို့စွပ်စွဲပြီးအရာရှိတဦးဖြစ်သူပို့ကြီးတင်ထွန်းနိုင်ကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်
Kyen myo da lo myo ye tat ma ro kya nya le tat ma nga ne mye ma a chi sait tha de Rakhine tat do ee tat sakhan ta khu ko sit kaun si tat ka le chaung ne Julai la 4 ye ni ga bong che tat khat ya ma ee tat phwe win 6 u cha song khe ba de Kyen pi ne Thai Myanmar ne sat ani ma shi de ai ee tat sakhan ye ani pat win chin ta wai ma da song ta ya tai pwe phit pwa khe da ma shi be sat tat ka jat tat le ye ne ywe che shi shi la ya bong che tat khat da ko lo at da lo tong jan twa me lo AA ပြောရေးဆိုခွင့်ရှိသူခိုင်တုခကပြောပါတယ်ဘုံကျဲတက်ခိုက်ခံရတဲ့ AA စခန်းကစေယုံစေခန်းစက်ချုပ်စက်ယုံအပါအဝင်အဆောက်အုံတချို့ပျက်စီးဆုံးရှုံးခဲ့တာပါ AA တပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်အတွင်းမှာတာမကကချင်ပြည်နယ်ရှမ်းမြောက်ဒေသကရင်ပြည်နယ်တို့မှာဖြန့်ကျက်လှုပ်ရှားနေတယ်လို့သိရပါတယ်
အခုတည်င်းလွားတွေကိုတင်ဆက်ပြီးသွားမှာပါအကျန်းဘတ်နီးနဲ့အာနာသိန်းစင်ကာလအတွင်းတမျိုးလုံးနီးပါမိရှုခံထားတဲ့ချင်းပြည်နယ်ထန်တလန်မြို့ကိုပြန်လည်ထူထောင်ဖို့စစ်ကောင်စီကပြောဆိုလာပါတယ်အဲ့ဒီအပေါ်ချင်းလူထုချင်းကောင်းဆောင်တွေနဲ့ချင်းရက်ဘတ်ဖွဲ့စည်းတွေကဘလို့သဘောထားရှိပါတယ်လဲဆိုတာကိုတော့ကိုရောဘတ်ကစူးစီးပေးထားပါတယ
်ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကစစ်ကောင်စီခန့်ချင်းပြည်နယ်အစိုးရအဖွဲ့ဦးဆောင်မှုနဲ့ထန်တလန်မြို့နယ်ပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးတရက်ကိုဟာခါမြို့မှာကျင်းပခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာစစ်ကောင်စီခန့်ချင်းပြည်နယ်ဝန်ကြီးချုပ်ဦးမွန်ဆန်းအောင်အနောက်မြောက်တိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှူးဘူမှုချုပ်မြို့ထွလှိုင်ထန်တလန်မြို့နယ်ကတိုက်ခါတော်ရဆရာတော်တချို့နဲ့အမျိုးမျိုးမျိုးဖတ်တချို့ကိုဖိတ်ခေါ်တက်ရောက်ခဲ့ကြပြီးမြဲဒီကိစ္စကလုံးဝလက်ခံနိုင်စရာမရှိဘူးလို့ထန်တလန်မြို့ကတိုက်ခါတော်ရဆရာတော် Reverend Lian Chon ကပြောပါတယ်
အဲ့ဒါလက်ခံနိုင်စရာမရှိတဲ့ဟာလို့ပဲထင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ကောင်စီကကျွန်တော်တို့ကမယုံတော့လို့ပေါ့နော်။ယုံလဲမယုံဘူး၊သူတို့ကိုအားလဲမကူဘူး။ကျွန်တော်တို့လောက်အားနဲ့ကိုယ့်အကူပဲလောက်လောက်ရမလို့အဲ့လိုခံယူရပေါ့။အဲ့ဒါကြောင့်စစ်ကောင်စီနဲ့ပတ်သက်တာလဲကျွန်တော်တို့ကမလူချင်းဘူးပေါ့။သူတို့နဲ့လုံးဝမပတ်သက်တာဘူးပဲကျွန်တော်တို့လူချင်းတာ။
လူထုရဲ့ရွာကိုမီးတင်ရှုပြီးပြန်လဲထူထောင်ပေးမယ်ဆိုတာလက်ရှိတော်လှန်ရေးကာလအနေထားမှာလက်ခံနိုင်စရာမရှိတဲ့အတွက်လူထုအနေနဲ့အထူးသတိထားဖို့လိုတယ်လို့ဇူလိုင်လ3ရက်နေ့စွဲနဲ့ကြားကာလချင်းမြို့သားအတိုင်းပင်ခံကောင်စီ ICNCC ကကြေညာချက်ထုတ်ပြန်ခဲ့ပါတယ် ICNCC အဖွဲ့ဝင်တဦးဖြစ်တဲ့ဦးပေမင်းကယခုလိုပြောဆိုပါတယ်
ဒီကောင်စီကသူတို့ကြည်ကြည်မမတစ်မျိုးလုံးပြတ်ပြောင်းလုပ်ပြီးမှပြန်လေတူထောင်ရေးကိုကျွန်တော်တို့တော့လုပ်ပဲပါညာပြောတာကတော့သူကဒီသူကြားမှာချင်းချင်းရန်တိုက်ပေးတယ်လို့ဖြစ်တာပေါ့နော်ကျွန်တော်အမြင်တစ်ခုပေါ့တစ်ဖက်လေဒီသူတွေကိုဘော်ဒလင်ညာပြီးမှပြောတဲ့အရာတစ်ခုဖြစ်တယ်ဒီသူတွေရှုံရှုံမျက်နှာခဲတဲ့ကောင်ဘလောက်ဖြစ်တရားမျက်တာမှုရှိအောင်ကိုသူတို့ကလုပ်ပေးမလဲဆိုတာကမိကွန်ထုတ်ဖျားတယ်လူသားမဆန်တဲ့ကျူးလွန်ထားတဲ့အရာတွေကိုသူတို့ကဖုံးဖိခြင်းလို့အဲ့လိုလူဆောင်ချက်တစ်ခုပဲလို့ကျွန်တော်အနေနဲ့တော့ဒီလိုယူဆရပါတယ်
ထန်တလမြို့နယ်ပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းဟာပြည်တွင်းပြည်ပရှိထန်တလမြို့နယ်သူမြို့နယ်သားများအားလုံးပါဝင်ပြီးဆောင်ရွက်ကြရမယ့်လုပ်ငန်းစဉ်တစ်ရပ်ဖြစ်တယ်လို့လည်း ICNCC ကဆိုပါတယ်အလားတူ CDF ထန်တလတပ်ဖွဲ့ကလည်းစစ်ကောင်စီရဲ့ထန်တလာမျိုးပြန်လဲထူထောင်ရေးနဲ့တိဆောက်ရေးဆိုင်ရာလုပ်ငန်းဆောင်ရွက်ချက်ဟူသည်။ကိုလုံးဝလုံးဝအတိမတ်မပြုကန့်ကွက်တယ်ဆိုပြီးဇူလိုင်လ2ရက်နေ့ကထုတ်ပြန်ခဲ့ပါသေးတယ်။အင်ချင်1000ကျော်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်တဲ့ထန်တလာမျိုးကိုစစ်ကောင်စီတပ်ဖွဲ့က2021ခုနှစ်စက်တင်ဘာလကနေ2022ခုနှစ်ဇွန်လအထိအနည်းဆုံး35ကြိမ်မီးရှို့ခဲ့ပြီးခရီးကြောင်း12ကြောင်းအပါအဝင်လူနေအိမ်ကြီး1500နီးပါးလောင်ကျွမ်းပြာကျခဲ့ရတယ်လို့ထန်တလာမျိုးပြည်သူအားလုံးဟာလည်းနေဆက်ဒီတာနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထုတ်ပြန်တိတ်ရှောင်နေကြရပါတယ်ခင်ဗျာ
ဆက်ပြီးတော့လက်ရှိနိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်ဖန်ဆီးခံထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်ဘူးဆိုတာမျိုးအပြစ်မပြောနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောလိုက်တဲ့အပေါ်တိုင်းနာခေါင်းဆောင်တချို့ကဘလို့သဘောထားရှိပြီးတုံ့ပြန်ပါတယ်လဲဆိုတာကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတ
ယ်မြန်မာနိုင်ငံသူနိုင်ငံသားအကျိုးစီးပွားကိုရှေ့ရှုပြီးနောက်ဆက်ကကောင်စီနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးမှုဖြစ်လာနိုင်တယ်လို့ရခိုင်ဦးဆောင်ပါတီ AFP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုသုံးသပ်ပါတယ်
။ဘုချုပ်စုမင်းထွန်းပြောတဲ့မဖြစ်နိုင်ဘူးဆိုတာမဖြစ်ဘူးမဖြစ်နိုင်ဘူးဆိုတာလေ။ဟုတ်လားမတွေ့ဆုံဘူးဆိုတာမဖြစ်နိုင်ဘူးပို့ရနော်။ဆိုတော့တွေ့ဆုံတာလေးဖြစ်နိုင်နေပို့။နိုင်ငံသူနိုင်ငံသားတွေရဲ့ဂျိုးစီးပွားနယ်ပဲဆိုင်တာပို့ဗျ။ဂျိုးစီးပွားရနော်တွေ့ဖို့ဆွေးနွေးဖို့လေးဖြစ်လာနေတာပို့။နော်ရန်ဘက်ကနေမိတ်ဆက်လေးဖြစ်သွားနေတာပို့
။အာဆီယံအထူးတန်တမာနဲ့ဇူလိုင်လရက်မှာတွေ့ဆုံဆွေးနွေးခဲ့တဲ့ဒေါက်တာအေးမောင်ကဒေါအောင်ဆန်းစုကြည်ကိုလှုပ်ပေးဖို့လက်ရှိရခိုင်ပြည်နယ်ကအခြေအနေတွေအပြင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ဖို့အချက်၅ချက်ကိုအကြံပြုခဲ့တယ်လို့လည်းသိရပါဗျ။အလားတူအာဆီယံထူးတန်တမာနဲ့တွေ့ဆုံခဲ့တဲ့ NCA လက်မှတ်ထိုးတိုင်းရနာလက်နက်ကင်တော်လှန်ရေး EAO ခုနှစ်ဖွဲ့တို့ကလည်းသက်ဆိုင်သူပါဝင်သိပါဝင်ထိုက်သူအားလုံးနိုင်ငံရေးသွေးဆောင်ဆွေးနွေးပွဲကျင်းပနိုင်ဖို့တင်ပြခဲ့တယ်လို့လည်း PPSD ပြောခွင့်ရမွန်ပြည်ထက်ပါတီကိုစလေနိုင်အောင်မင်းကခုလိုပြောပါတယ်
သူဆုံးဒီသူဆုံးထားတဲ့ပုံစံတွေကိုသူဆုံးသွားဖို့ကျွန်တော်တို့ကတိုက်တွန်းသွားတယ်ဒါကလည်းကျွန်တော်တို့သွားလိုက်ရင်တကယ်ဒီနိုင်ငံမှာတကယ်အရေးကြီးတဲ့ပုံစံတွေကိုစုကြတဲ့အတော်စီပါဝင်တယ်သူလည်းအာတိထားပါတယ်ဒါကပြပြတဲ့ကသူပါမောက်ချင်းကတော့ဒါကလည်းစူးစူးတဲ့အမှတ်တူတူညာဘူးဒီတစ်ပတ်မှလည်းတွေ့ကြရအောင်နဲ့သူဆက်လက်စူးစမ်းသွားမယ်လို့ပဲသူကျွန်တော်တို့ကိုရှင်းပြခဲ့ပါတယ်ခင်ဗျာ
ဒေါက်အောင်ဆန်းစုကြည်ဟာနေပြည်တော်အချုပ်ထောင်မှာထောင်ဒဏ်17နှစ်လက်ရှိချမှတ်ခံထားရပြီးပုံမှန်6ခုကိုလည်းဆက်လက်ရင်ဆိုင်နေရဆဲပါမြန်မာနိုင်ငံကအဖွဲ့အစည်းတည်တည်နေနဲ့နိုင်ငံရဲ့အခင်းကျင်းနဲ့ပြည်သူလူထုအကျိုးစီးပွားကိုလေးထားကြပြီးတော့လက်တွေ့ကြမှုအပြန်လှန်နားလည်တိကျမှုနဲ့ဘက်ပေါင်းစုံရဲ့တောင်းဆိုချက်တွေကိုထက်သွင်းစဉ်းစားကာတည်ငြိမ်အခြေအနေကိုစောလျင်စွာဆောင်ရွက်ဖို့အားပေးတယ်လို့လည်းမြန်မာနိုင်ငံကိုရောက်လာခဲ့တဲ့တရုတ်ပြည်နိုင်ငံသားရေးဝန်ကြီးဝမ်ယီကစစ်ကောင်စီကိုပြောဆိုခဲ့တယ်လို့သိရပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ9နယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကဘုံကျဲတက်ခတ်ရမှာ AA တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပါတယ်။ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့မိုင်းရှုမြို့နယ်ထဲကတပ်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကနှစ်ကြိမ်တိုင်တိုင်ရာဇဒံပေးပေမဲ့တပ်မဖယ်ပေးလို့နှစ်ဖက်စစ်ရေးတင်းမာမှုပုံမမြင့်တက်လာနေပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ
VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ8ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်သိန်ကီထိုက်ကပြောပြပေးမှာပ
ါ။ဗြိတိန်ကွန်ဆာဗေးတစ်အစိုးရအဖွဲ့တွင်အကြီးအကျယ်ရင်းနှီးမှုနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ် Boris Johnson ကပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်မဲ့ကြောင့်ကြာသာပတိနေမှာကြီးညာလိုက်ပြီးပါတီခေါင်းဆောင်တဲ့မရွေးကောက်ရအသေးချိန်ထိဝင်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူမယ့်အကြောင်းပြောဆိုထားပါတယ်။ရုရှားကိုအန်တုတဲ့အနေနဲ့ပင်လယ်နဲ့ထဲကစနိတ်ကျွန်းမွေကျွန်းပေါ်မှာယူကရိန်းကကြာသာပတိနေမှာနိုင်ငံတော်အလံကိုလွှင့်တင်ခဲ့ပေမဲ့ရုရှားတပ်တွေကချက်ချင်းတုတ်ပြန်တိုက်ခိုက်ခဲ့တာကြောင့်ယူကရိန်းစခန်းမှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုကျူးကျော်ခဲ့တဲ့လေးလကျော်အတွင်းယူကရိန်းနိုင်ငံရဲ့ပင်လယ်နဲ့စစ်ကမ်းမြို့အိုဒက်ဆာရဲ့တောင်ဘက်86မိုင်ကျော်ဝေးတဲ့မွေကျွန်းငယ်လေးကိုထိ ंछ ုပ်ထားကြောင်းနှစ်ဖက်စလုံးကပြောဆိုနေကြတာပါစစ်ပွဲစတင်ချိန်လောက်ကစရုရှားတပ်တွေသိမ်းပိုက်ခဲ့တဲ့ကျွန်းကိုတော့ပြီးခဲ့တဲ့သတင်းပတ်မှာယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့မြန်မာနိုင်ငံခီးစဉ်ကြောင့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြမရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်နေကြောင်း South China Morning Post ကဖော်ပြပါတယ်။မြမအချက်အတဲပြဿနာကိုဖြေရှင်းတာမှာစစ်ကောင်စီရဲ့အစီအစဉ်ကိုထောက်ခံရေးနဲ့ပုံမှန်ပြန်ဆက်ဆံဖို့အာဆီယံကိုဖျားပြရတွေရှိတယ်လို့လည်းအကဲကတ်တွေရဲ့ပြောကြားချက်ကိုကိုကဖော်ပြပါတယ်။မဲကောင်ဒေတာရင်းနိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ကပူရဲဥဆောင်ကျင်းပခဲ့တာမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်ခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားနှစ်ဦးမြန်မာဘက်ချမ်းမှာတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်ပြီးမချင်မနှက်ဖြစ်စူပူဆန္ဒပြပွဲတွေဖြစ်နေတဲ့မနီပူပြည်နယ်မိုးရင်းမြို့ကိုအရေးပေါ်အမိန့်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ကအိန္ဒိယနိုင်ငံမိုးရင်းမြို့မှာဒေသခံတွေဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံဘက်နေဆက်ချန်စီယိုအနီးကနတ်ဖာလုံကရဲကင်းတစ်ခုကိုလည်းမီးရှို့ခဲ့ကြပါတယ်ရှင်
။ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေရဲ့အချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရဲ့တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို line meter 24 40 51နဲ့ line lap meter 190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးသ ဘေးအန္တရာယ်ကင်းရှင်းကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်ဆိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.